Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေရညာညာဖြစ်ပါလိမ့်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2025ခုနှစ်ဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ1925 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုင်းရိုက်အတန်လွှင့်နေပါပြီခင်ဗျာညတော်စီစဉ်မှုကတော့ကျွန်တော်ညနေပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ကနေဒါမက္ကဆီကိုနဲ့ပြည်နယ်နိုင်ငံကတွင်းကုန်တွေအပေါ်မှာအခွန်တိုးကောက်ဖို့သမ္မတထရန့်မိတ်ထုတ်ပြန်လိုက်ပါတယ်။ဣဇူဝင်ကြီးချုပ်တန်တယန်ဟုသမ္မတထရန့်နဲ့ဒီသတင်းပတ်တဲ့တွေ့ဆုံတဲ့အခါဂါဇာဒေသအရေးဆွေးနွေးမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့ထိုင်းမြန်မာနယ်စပ်ကစစ်ဘေးရှောင်တွေရဲ့ဒီအခြေအနေကိုတင်ပြထားတဲ့သတင်းဆောင်ပါတစ်ပုဒ်နဲ့အတူအမေရိကန်သမ္မတထရန့်ရဲ့လူမှုကြီးကြပ်ရေးအထူးအမိန့်အာဏာဟာအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့တင်ဆက်ပေးထားတဲ့ဒီအပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
သမ္မတထုတ်လိုက်တဲ့ဒီကနကနောင်းကအမိန့်ကြော်ညာစာ73ခုရှိအဲလူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနိုင်တာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ
်။ညောင်မျိုးကလူမှုကြီးကြပ်ရေးဆိုင်ရာရှင့်နေပက်ထရစ်ဝိုင်းပြောသွားတာဖြစ်ပါတယ်။အပြေဆုံးကိုမချခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းညမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကျွန်တော်ကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံအပေါ်10ရာခိုင်နှုန်းလာမယ့်အင်ကန်လေးကစာကောက်ခံမယ့်အမိန့်ကိုသမ္မတဒေါ်နယ်ထရန့်မနေ့စနေနေ့ကလက်မှတ်ထိုးလိုက်တဲ့အကြောင်းသမ္မတအင်ပြူတော်ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားတွေအသက်ဆုံးရှုံးနေရတဲ့ဖန်တနာမွေးစည်းဝါးတွေမကြုံစဘူးအလုံးရင်းနဲ့တရားမဝင်ဝင်ရောက်နေသလိုရွှေပြောင်းနေထိုင်သူတွေဥပဒေမဲ့ဝင်ရောက်နေတာကိုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကခွင့်ပြုထားတယ်လို့လည်းအင်ဖြူတော်ပြောခွင့်ရကာရိုလင်းလီဖက်ကပြီးခဲ့တဲ့တောက်ချန်နေ့သတင်းစာရှင်းလင်းပွဲမှာပြောထားတာပါဖလော်ရီဒါပြည်နယ်မာလာဂိုကိုပိုင်မှာသတင်းပတ်ကုံရောက်နေတဲ့သမ္မတထရန့်ကတော့သတင်းတောက်တင်နဲ့စကားပြောဖို့စီစဉ်ထားတာတော့မရှိပါဘူးကနေဒါကတွင်းကုန်တွေကို95ရာခိုင်နှုန်းကောက်ခံမှာဖြစ်ပေမဲ့ရေနံစိမ်းတင်ပို့မှုကတော့10ရာခိုင်နှုန်းပဲကောက်ခံမယ်လို့လည်းသမ္မတထရန့်ကပြောပါတယ်။တရုတ်နိုင်ငံကတွင်းကုန်မျိုးစုံပေါ်မှာတော့အခွန်10ရာခိုင်နှုန်းထပ်ဆောင်းကောက်ခံသွားမှာပါ။ကုန်သွယ်ပေးနိုင်ငံတွေကလက်တုံ့ပြန်တဲ့အနေနဲ့အခွန်တွေကိုတိုးကောက်မယ်ဆိုရင်အမေရိကန်ကနောက်ထပ်တိုးဖို့လည်းသမ္မတအာဏာနဲ့ထုတ်ပြန်တဲ့အမိန့်မှာထည့်သွင်းထားပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကတော့အမေရိကန်တွင်းကုန်တွေကိုအခွန်တိုးကောက်ပြီးလက်တုံ့ပြန်မယ်လို့မနေ့တုန်းကပဲကြေညာခဲ့ကြတာပါ။ဒီနေ့ငါကတော့သမ္မတထရန့်ရဲ့လွတ်ရက်ကိုရှုတ်ချလိုက်ပြီးကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုတင်ပြမယ်အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့လွတ်ရက်ဟာနိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုအပြင်းထန်ချိုးဖောက်ရောက်တဲ့အကြောင်းတရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပေမဲ့ပုံမှန်လင်းလင်းဆွေးနွေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်ဆိုရကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုရက်90ကျော်ဆိုင်းငံ့တဲ့ကာလအတွင်းHIV ဝေနာရှင်တွေအတွက်ပေးနေတဲ့ AIDS ရောဂါအကူအညီပေးရေးသမ္မတရဲ့အရေးပေါ်အစီအစဉ် PEPFAR ကိုအသက်ကယ်တဲ့လူသားချင်းစာနာမှုအကူအညီဖြစ်တဲ့ကင်းလွတ်ခွင့်ပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ January 20ရက်နေ့ကသမ္မတဖြစ်တော်ဝန် UB နိုင်ပိုင်းအတွက်မှာပဲသမ္မတ Donald Trump ကပြည်ပကိုပေးနေတဲ့အကူအညီတွေဟာအမေရိကန်သာဦးစားပေးပထမဆိုတဲ့နိုင်ငံသားရေးမူဝါဒနဲ့ကိုက်ညီမှုရှိမရှိဆိုတာကိုပြန်လည်သုံးသပ်ဖို့အတွက်အကူအညီပေးနေတာတွေကိုဆိုင်းငံ့ဖို့အမိန့်ပေးခဲ့တာပါအမေရိကန်ပြည်ထောင်စုကကမ္ဘာမှာအကူအညီတွေအများဆုံးပေးနေတဲ့နိုင်ငံဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကတော့အစောပိုင်းမှာအရေးပေါ်စာနယ်ရိက္ခာအကူအညီတွေကိုကင်းလွတ်ခွင့်ပေးခဲ့ပြီးအဲ့နောက်အင်္ဂါနေ့မှာတော့အသက်ကယ်ဆေးဆေးဝါးကုသခွင့်အစားအစာနေထိုင်ခိုးလုံစရာနေရာနဲ့အသက်ရှင်ရပ်တည်နိုင်ဖို့တခြားအခြေခံလိုအပ်ချက်တွေကိုပါကင်းလွတ်ခွင့်နဲ့ခွင့်ပြုခဲ့ပါတယ်။ဒါမဲ့လည်းသမ္မတထရန့်ရဲ့အမိန့်နောက်ဆက်တွဲကင်းလွတ်ခွင့်တွေမှာအသေးစိတ်အချက်လက်တွေမဖော်ပြထားတာကြောင့်အကူအညီပေးရေးအဖွဲ့တွေအနေနဲ့သူတို့ရဲ့အလုပ်တွေကိုဆက်လုပ်လို့ရနိုင်လားမရနိုင်ဘူးလားဆိုတာရှင်းရှင်းလင်းလင်းမရှိဘဲရှုပ်ထွေးမှုတွေရှိခဲ့တာပါ။နိုင်ငံရေးဝန်ကြီးဌာနရဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးဘေးကင်းလုံခြုံမှုနဲ့တန်တမာရေးဌာနရဲ့ညွှန်ကြားချက်မှာတော့ပ ဘက်ဖာစီစဉ်အတွက်အကူအညီတွေကိုခွင့်ပြုခဲ့ပြီးအဲ့ဒီထဲမှာ HIV ဝေနာသည်တွေကိုကုသဆောင်လျှောက်ရေးတီဗီအဆုံနာယောဂအပါဝဲယောဂမကူအောင်ကာကွယ်ကုသဖို့ဓာခွဲခန်းစစ်စစ်တာနဲ့အခြေခံလူသုံးကုန်ပစ္စည်းတွေနဲ့ဆေးဝါးတွေရရှိဖို့မိခင်ကနေကလေးတွေမကူးဆက်အောင်ကာကွယ်ဖို့တွေပါဝင်ကြောင်းရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID website ရာမနေ့စနေနေ့ကစအွန်လိုင်းမှာရှိတော့ပါဘူးအမေရိကန်ရဲ့နိုင်ငံကအကူအညီပေးအစီအစဉ်တွေကိုသမ္မတဒေါ်နယ်ထရန့်ကဆန်းငံ့လိုက်ပြီးတော့ထောင်နဲ့ချီရဲ့ USAID ဝန်ထမ်းတွေအလောက်ကယာယီအနားပေးတာအလောက်ပြတ်တာတွေရှိခဲ့ပြီးစီမံကိန်းတွေကိုလည်းရပ်ထားတဲ့အချိန်မှာပဲရုတ်တရက် website ပိတ်သွားတာပါသမ္မတထရန့်ဆွေးရကတီးကြလွတ်လပ်တဲ့ USAID ရဲ့လုပ်ငန်းတွေကိုအဆုံးသတ်ပြီးနိုင်ငံခြားရေးဌာနရဲ့လက်အောက်ခံဖြစ်သူသွင်းမှာကိုစိုးရိမ်နေကြောင်းလဲအတိုက်ခံဒီမိုကရက်လွှတ်တော်မတ်တွေကလူသေးရှင်ကြားပြောနေကြပါတယ်ကွန်ဂရက်လွှတ်တော်ကအတီးပြုပေးရထားတဲ့ရန်ပုံငွေနဲ့တီးခြားရပ်တည်နေတဲ့အဖွဲ့အစည်းကိုသမ္မတထရန့်ကဖျက်သိမ်းမှုအခွင့်အာဏာမရှိကြောင်းနဲ့ USAID ရဲ့လုပ်ငန်းတွေဟာနိုင်ငံတော်လုံခြုံရေးအတွက်အရေးကြီးတယ်လို့လဲဒီမိုကရက်တွေကတတိပေးနေတာပါသမ္မတထရန့်နဲ့ Republican လွှတ်တော်မတ်တွေကတော့နိုင်ငံကအကူအညီနဲ့ဖွံ့ဖြိုးရေးထောက်ပံ့အများစုဟာဖြုံးတီးရရောက်တယ်လို့ပြောကြပါတယ်။အမေရိကန်ကလူသားချင်းစာနာမှုဖွံ့ဖြိုးရေးနဲ့လုံခြုံရေးအတွက်ဒေါ်လာဘီလီယံနဲ့ချီအထောက်ပံ့ပေးနေတဲ့နိုင်ငံကအကူအညီတွေကိုသမ္မတထရန့်စတင်တာဝန်ယူချိန်မှာရပ်ဆိုင်းလိုက်ပြီးဒင်းနှစ်ပတ်လောက်ကြာမှာပဲ USAID ကိုချုပ်ကန့်ခံရမယ့်အပေါ်စိုးရိမ်မှုတွေထွက်ပေါ်လာခဲ့တာပါ။ USAID ရဲ့တီးကြလွတ်လပ်စွာရည်တည်မှုကိုအဆုံးသတ်မှာတွတ်တော်မှတ်တွေစိုးရိမ်နေတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကတော့ဒဇုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ။
ပြည်ရေးအမေရိကန်တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 15953ည9.25kHz 11803ည9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9.19kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံရမှာအီရန်ပေါ်တံပြန်းနာအာရဗ်နိုင်ငံတွေနဲ့တပ်တမရေးဆက်ဆံရေးတွေတိုးချဲ့တာတွေနဲ့တူဟားမတ်စ်တွေပေါ်အောင်ဝင်းနဲ့ပတ်သက်လို့ဆွေးနွေးမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကဒီနေ့ပဲပြောလိုက်ပါတယ်။လာမယ့်အင်္ဂါနေ့အင်ပီရိုမှာအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံမှုဟာသမ္မတထရန့်ဒုတိယအကြိမ်တာဝန်ယူပြီးတဲ့နောက်ပိုင်းပထမဆုံးနိုင်ငံတကာခေါင်းဆောင်တစ်ယောက်ကိုလက်ခံတွေ့ဆုံတာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာစစ်ရှင်လျှော့ချပြီးဟားမတ်စ်အဖွဲ့ကဖမ်းဆီးထားတဲ့အစ္စရေးတစားကန်တွေပြန်လည်ပေးရနောက်တစ်ဆင့်သဘောတူညီမှုရဖို့အမေရိကန်နဲ့အာရဗ်နိုင်ငံတွေအပြင်းထန်ကြိုးစားနေကြမှာပဲအစ္စရေးဝန်ကြီးချုပ်အမေရိကန်သမ္မတနဲ့တွေ့ဆုံမှုစီစဉ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့ယာယီသမ္မတအာမတ်ရှာရာဟာသူ့ရဲ့ဒီပထမဆုံးပြည်ပနိုင်ငံခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုဒီနေ့မှသွားရောက်ခဲ့ပါတယ်အခုလိုဆော်ဒီနိုင်ငံကိုသွားလိုက်တဲ့အတွက်စီးရီးယားအစိုးရအနေနဲ့ဒေသတွင်းမှာအီရန်ဟာသူတို့ရဲ့အဓိကမဟာမိတ်နိုင်ငံမဟုတ်တော့ဘူးဆိုတာကိုပြသဖို့ကြိုးစားတဲ့အနေနဲ့သွားရောက်တာဖြစ်နိုင်ပါတယ်သူနဲ့အတူသူ့အစိုးရဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးအဆတ်ရှေဘာနီတို့နှစ်ဦးဟာဆော်ဒီနိုင်ငံရဲ့ဂျက်လီယင်နဲ့ရီယတ်မြို့ကိုသွားရောက်ခဲ့ကြတာပါဒါကိုဆော်ဒီနိုင်ငံပိုင်ရုပ်သံလိုင်းကလည်းစီးရီးယားသမ္မတဒီစီးရီးယားရဲ့ယာယီသမ္မတအရှရာဟာသူ့ရဲ့ပထမဆုံးနိုင်ငံတကာခီးစဉ်ဖြစ်တဲ့ဆော်ဒီနိုင်ငံရီယတ်မြို့ကိုလာရောက်ခဲ့တာဖြစ်တယ်ဆိုပြီးတော့နိုင်ငံတကာကိုကြေညာခဲ့ပါတယ်စီးရီးယားရဲ့ဒီယာရီသမ္မတအာမတ်ရှာရာဟာဒီခီးစဉ်အတွင်းဆော်ဒီနိုင်ငံရဲ့အရှေ့မင်းသားဖြစ်တဲ့မိုဟာမက်ဘင်ဆာမန်နဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာ2017အာရဗ်နွေဦးလှုပ်ရှားမှုတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အာနာရှင်သမ္မတဟောင်းအဆက်အစိုးရပြုတ်ကျဖို့အတွက်တပုံဖွဲ့တွေကိုငွေကြေးထောက်ပံ့ပေးခဲ့တဲ့အာရဗ်နိုင်ငံတွေထဲမှာဆော်ဒီနိုင်ငံလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးတော့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ကစစ်ဘေးရှောင်တွေရဲ့အခြေအနေကိုပြောပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်တောင်ရင်မြကန်ဇက်ဒီမြန်မာပြည်ဘက်ချမ်းကဒီဒူပလာယာခရိုင်တဲကပလော့တ်ဘုတ်စခန်းမှာရှိတဲ့ဒုက္ခသည်တွေတစ်ချိန်ချိန်မှာမိမိတို့နေရာရင်းကိုပြန်ဖို့မျှော်လင့်ချက်တွေအပြည့်ရှိနေကြပါတယ်တဘောဘေးတန်ရောစစ်ဘေးတန်ရောရင်ဆိုင်ခဲ့ရတဲ့ကရင်ပြည်နယ်တွင်းကစစ်ရှောင်တွေမှာလေကြောင်းရန်ကိုတော့စိုးရိမ်နေကြဆဲဖြစ်ပါတယ်လက်တလောတနိုင်တစ်ပိုင်းအလူရှင်ပြည်သူတွေရဲ့ထောက်ပံ့ပေးမှုတွေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရချိန်မှာ2025မှာတော့သူတို့အိမ်ပြန်နိုင်ဖို့အရေးမျှော်လင့်ချက်တွေပိုတိုးလာနေတဲ့အကြောင်းစစ်ရှောင်တချို့ကဒီထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ခမ်းမှာ VOA မြန်မာဘိုင်းကမတ်စုမွန်ကဒီတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ဒါကတော့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကန်ဇက်ကစစ်ဆောင်ပြည်သူတထောင်ကျော်ခိုးလုံနေထိုင်နေတဲ့ကရင်ပြည်နယ်မြဝတီမြို့ဖလူကြီးဖလူလေးနီးကဒူးပလယာခရိုင်ကပလောတပုစစ်ဆောင်စခန်းဖြစ်ပါတယ်။အခုမြင်နေရတဲ့ပလောတပုစစ်ဆောင်စခန်းဟာဒီတောင်ရင်မြစ်ကန်နဖူးဇက်မှာယာယီဝါအိမ်လေးတွေတက်ကဲအိမ်လေးတွေတဲလေးတွေနဲ့မိကမတ်တာတိဆောက်ထားတာဖြစ်ပါတယ်။အဲ့ဒီထဲကတဲလေးတွေမှာကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့စစ်ဆောင်ပြည်သူတွေစစ်ဘေးတင်းရှောင်ပြီးတော့နေထိုင်လာကြတာ၃နှစ်ကျော်လာပြီဖြစ်ပါတယ်။အဓိကကတော့တိုက်ပွဲတွေပြင်းထန်ခဲ့တဲ့လေကေကောဒီမော်ဝါကီအပြင်အောက်ပြည်အောက်ရွာကပြည်သူတွေပါပါတဲ့နိုင်ငံတဝန်းကစစ်ဆောင်ပြည်သူတွေကိုပါလက်ခံကူညီဆောင်ရှောက်ပေးနေတာလည်းဖြစ်ပါတယ်။လက်တလောမှာတော့ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့ကရင်ပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေအတန်ငယ်ငြိမ်သက်သွားပေမဲ့လို့စစ်ကောင်စီရဲ့လေကြောင်းရန်ကိုတော့စိုးရိမ်နေကြရသေးပဲလို့ပလောတပုစစ်ဆောင်စခန်းကဒုက္ခသည်တွေက VOA ကိုပြောပြပါဗျ။အခုလိုမျိုးအေးခဲနေတဲ့ရာသီဥတုတန်းမိုးရွှေမှာတော့မိုးများရေကြီးမြေပြိုကျတဲ့သဘာဝဘေးဒဏ်တွေကိုရင်ဆိုင်နေကြရရင်ကနေသူတို့အတွက်တနိုင်တစ်ပိုင်းအလှရှင်နေပြည်သူတွေရဲ့ထောက်ပံ့ပေးမှုတွေနဲ့ပဲနေထိုင်လာကြရတဲ့အချိန်မှာတော့လာမယ့်2025မှာသူတို့အိမ်ပြန်နိုင်မှုအရေးမျှော်လင့်ချက်ကတော့တိုးလာနေပါပြီလို့ပလောတပုဒုက္ခသည်တွေက VOE ကိုပြောပါတယ်ပလောတပုဒုက္ခသည်စခန်းကနေပြီးတော့စစ်ဘေးရှောင်ပြည်သူတို့ဖြစ်တဲ့ဦးမြင့်ဝင်းကတော့သူစခန်းကိုခိုလုံမှုရောက်ရှိလာရတဲ့အကြောင်းတစ်ချိန်မှာတော့နေရက်ပြန်နိုင်မှုသူ့ရဲ့မျှော်လင့်ချက်တွေအခုလိုပြောပြပါဗျ
။ဒီရောက်လာတာတစ်နှစ်ကျော်သွားပါပြီ။ဒီမှာနေထိုင်ရတော့အလုံးအဆင်ပြေပါတယ်။လုံခြုံမှုတွေရှိတယ်ပေါ့နော
်။ဟုတ်ကဲ့။ဒါပ
ဲကြောက်ကြတာတော့လေးပြောပဲကြောက်ကြတယ်။ဟိုဘယ်ကမလဲဆိုရင်ဘူဟာကုန်းမကြခင်လေတစ်ချက်လည်းဆွေးရကြောက်ကြတယ်။ဘူဟာကုန်းကြကလေးအမြောက်တွေပြတ်တော့ပြေးရမယ်လောရမယ်ဖြစ်ကုန်တော့အထုပ်ကိုးနေတဲ့ကိုယ်ဆွဲတီဆွဲဖြစ်သွားတယ်ဘောနော
်။အဲဒ
ီပြွာဘုံလဲကြားပြီးသွားတော့အားလုံးပြင်းပြင်းရရှိသွားတယ်ဘော
။
အခုလုံးတော့အဆင်ပြေပါလား။ဟုတ
်ကဲ့။
ဒီမှာဆေးရုံဆေးကလည်းအဆင်ပြေတယ်ဆရာဝန်တွေရှိတယ်လေ။ဟု
တ်ကဲ့။
ဆရာဝန်တွေပေါ်ပါလဲကျေးဇူးတင်ပါလဲဆရာဝန်တွေလည်းအားကောင်းတယ်ဘောနော်။လူလာတွေကိုကြောသားမခွဲရင်သားမခွဲကုတပ်ပြုစီပြေတဲ့ဆရာတွေကိုလည်းတော်လဲကျေးဇူးတင်တယ်စာပေပြီးတဲ့ဆရာဆရာမတွေတော်လဲကျေးဇူးတင်တယ်အားလုံးဘောနော
်။ဒီ
မှာကျွန်တော်တို့ကတ်မှာဆိုရင်ဒီဆရာမတော်ခေါ်လဲရဆိုရင်မေးဆိုလည်းဟုတ်တယ်တော့ဖေးဆိုလည်းဟုတ်တယ်သူကအကူအမိတကယ်ပြုနေထိုင်တယ်ဘောနော
်ဟုတ်ကဲ့
သူကစိုးတိဖြစ်စေကောင်းတိဖြစ်စေသူ့လက်ထက်မှာပဲရှိတယ်လေအေးအစင်းစ်ပြန်လာလာပြီးဆိုရင်အစင်းစ်ပြန်လာပဲအေးအေဂျင့်လာပြီးဟေးပြတ်တဲ့ဆိုပြန်အေးအလုပ်တစ်ခုခုရှိတယ်ဟေးဆိုရင်လာဟေးဆိုရင်အကုန်လုံးအားလုံးကတသွေးနဲ့တတလည်းတမိတ်ဆိုင်နေထိုင်လို့နေကြတယ်ဘောနော်သူ့စကားအကုန်နားထောင်တယ်ဗောအခုရိတ်ခါတိုင်မဲ့ဟေးဆိုရင်တယောက်မကြအကုန်ထွက်ပြီးတော့ဝိုင်းကူညီကြတယ်ဆိုတာဟုတ်เนาะဒီကျွန်တော်လေးကအေးချမ်းပါတယ်လို့
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာ2021အာဏာသိမ်းပြီးပြီပေါ့เนาะအခုဆို2024 2025ဖြစ်လာပြီဥကလည်းရန်ကုန်ကော်မိုဘက်ကနေလာတယ်အခုကရင်ပြည်နယ်မှာရှိလာတယ်ဆို2025နှစ်ကုန်မှာရှေ့အနာဂတ်မှာအိမ်ပြန်နိုင်မှုလမ်းပေါ့เนาะဘယ်လောက်ထိမျှော်လင့်ချက်ရှိလဲနောက်ပြီးတော့အခုလောလောဆယ်မှာတိုင်းရင်းဒေသတွေမှာဆိုလဲတိုင်းရင်းသားလက်နက်ကိုင်တွေရောပြည်သူ့ကာကွယ်ရေးတပ်တွေဘက်ကရောနိုင်ပွဲကိုဦးဆောင်နေပြီပေါ့เนาะဆိုတော့အိမ်ပြန်နိုင်မှုအတွက်ဥဘလိုမျှော်လင့်ချက်ရှိလဲနောက်2025နှစ်တည်းအတွက်ပေါ့နော်ဥဘလိုများအိမ်ပြန်နိုင်မှုအတွက်မျှော်လင့်ချက်ရှိပါလဲရှင
်ဟာအိမ်ပြန်နိုင်မှုအတွက်ကတော့ဒီမှာသားတွေတမီးတွေလည်းဒီအထက်တမသူတို့လည်းအမှုထမ်းလေတော့လေဟုတ
်ကဲ့
သူတို့ကလည်းမပြောင်းစေချင်ဘူးကိုတည်းကလည်းကိုထမ်းလေကိုပြန်ချင်လေတိုးတော့သားတမီးလေးတွေဘလိုခေါ်မယ်ပြုစုစောက်ရှောက်ချင်းလည်းပဲဒီမှာပဲနေထိုင်ပြည့်လည်းပြည့်မယ်မပြည့်လည်းပြန်စေပြည့်မယ်ပေါ့နော်ကလေးတွေကတော့ဒီမှာနေတာမပြောဘူးဟုတ
်ကဲ့
အစားအသောက်တွေဈေးကြီးလို့ဝယ်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဈေးတအားကြီးတယ်ဝယ်ရတာတော့တော့ပစ္စံပါလေကွာအသက်တွေကြီးလာတော့ရှာနိုင်ဖွယ်နိုင်လည်းမရှိဘူးနော်တာတူမူလေးအာကုံမူလေးတွေမှာနေထိုင်ရတယ်ဆိုတော့အောက်ဖက်မှာဆိုရင်တော့ကိုယ့်အကုံလည်းပါရှာဖွယ်လုတ်ကైစားတာလို့ရလေတယ်ဘောနော
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကျေးဇူးပါဥယေဖြစ်ပေးတာနော်
ဟုတ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါ
ကောင်းကြီးပေးပါစေ
ဟုတ်ကဲ့ပါဥယေဟုတ
်ထောင်ထဲချီတဲ့ဆစ်ဆောင်ပြည်သူတွေအတွက်တနိုင်တစ်ပိုင်းအလှူရှင်တွေပေးပို့ကူညီပေးနေတဲ့အထောက်ပံ့တွေနဲ့ပဲအဆင်ပြေအောင်စီစဉ်ဆောင်ရွက်ပေးနေရတယ်လို့ပလောတပုဆစ်ဆောင်စခန်းတာဝန်ခံနော်ဖောလွေကလည်းပြောပြပါဗျာ။ကျွန်တော်တို့
ဆောင်နေတာကဘယ်လောက်တော့ပါလဲ။အိမ်တော်သူဆိုရင်ဒီအိမ်တော်ကိုတစ်ထည်နှစ်ထည်ဘယ်လောက်ဝယ်နိုင်လဲ။လိမ္မာသူများတဲ့အိမ်တွေဆိုရင်ဆောင်ကမလောက်ကြဘူး။
အဲကြောင့်မို့အခုဒီမှာဆူသေးတယ်ကျွန်တော်တို့ကဘယ်လိုပြန်ပေးမလဲဆိုတော့အသက်ကြီးတဲ့ဖိုးဖားတွေကိုဝန်ဆောင်တယ်ဒီလက်ကြတော့ဟိုအားလုံးပြေးပါတော့ပေါ့နော်ကျန်တာဒီလက်ကြတော့တိတ်အောင်တထဲတထဲနှုံးနဲ့ပြေးမယ်အဲကျွန်တော်တို့ကိုနှွေးထွေးမှုဖြစ်အောင်ဆောင်တူပေးတဲ့အလူရှင်တွေလည်းအဲကြာမှပြီးတော့ဒီခရစ်စမတ်မှာအပျော်ရွှင်ပါလေလို့ဆုမွန်ကောင်းတောင်းပေးပါတယ
်ဒုက္ခသည်စခန်းနေထဲမှာရှိနေကြတဲ့ဆစ်ဆောင်ပြည်သူတွေအတွက်လည်းသူတို့အတွက်တမွေးဝမ်းကြောင်းပညာရက်တွေတင် जा ပေးတာနောက်ပြီးတော့သူတို့အတွက်ဆက်ပြီးတော့ပညာတင် जा နိုင်အောင်ကလေးငယ်တွေကိုကူညီဆောင်ရွက်ပေးနေတာတွေလည်းရှိပါတယ်လို့ပြောပြပါတယ်။ဒါကတော့ KNU အမျိုးသားစီယုံထိန်ချုပ်နယ်မြေဖြစ်တဲ့ဒူးပလယာခရိုင်မြောက်ရီရဲ့တောင်ဘက်ခြမ်းတောင်ရင်မြေကန်တပေးမှာရှိတဲ့ပလော့တပုတ်စစ်ဆောင်စခန်းမှာတော့ပလော့တပုတ်ကစေဝါလီမော်ထိုးတလီလေးကေကောဖလူဝေါ်လီရသေးကူနဲ့အနီးနားဝင်းချင်းကလာရောက်တင်းဆောင်ကြတဲ့စစ်ဆောင်ပြည်သူထောင်နဲ့ချီနေထိုင်နေတာဖြစ်ပါတယ်မိုးရင်ကာလမှာတော့မိုးများရေကြီးမှုဒဏ်နေနဲ့တောင်ပြိုကျတာတွေရင်ဆိုင်ရတယ်လို့ဆောင်းရင်းကာလမှာလည်းချမ်းရေးလွန်လာတဲ့ရာသီဥတုဒဏ်ကိုခံစားနေကြရတာဖြစ်ပါတယ်ဒါကြောင့်မလို့ထိုင်းနိုင်ငံဘက်ချမ်းမှာရှိတဲ့ပြည်သူတွေကနေပြီးတော့တနိုင်တပိုင်းသူတို့ရဲ့အကူအညီတွေကိုတပတ်တစ်ခါတစ်လတစ်ခါဆိုသလိုစားနေရိတ်ခါဆောင်းစေဝါလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုဒီဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတဲ့ပလော့တပုတ်ဒုက္ခသည်စခန်းကဆစ်ဆောင်ပြည်သူတွေအတွက်လုံခြုံရေးအထက်ထက်တင်းကျပ်ထားတဲ့ဂျာကနေပြီးတော့လာရောက်ပို့ဆောင်ပေးနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့2024ဒီဇင်ဘာမှာတော့ပလော့တပုတ်ကိုသူတို့ရောက်တာ3နှစ်တိုင်သွားပြီဖြစ်ပါတယ်အခု2025ခုနှစ်မှာတော့သူတို့အိမ်ပြန်နိုင်ရေးကမျှော်လင့်ချက်ပို့ပြီးတော့နှီးလာနေပါပြီဆိုတော့ကိုမျှော်လင့်ချက်ကြီးမားနေတဲ့အခြေအနေဆစ်ဆောင်တွေကိုကူညီပေးနေသူတွေနဲ့ဆစ်ဆောင်တွေကVOE ကိုပြောပါရရှင
်။ထိုင်းမြန်မာနယ်စပ်ပလော့တပုတ်ဒုက္ခသည်စခန်းကဒုက္ခသည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။အမေရိကန်ပြည်ထောင်စုကိုလေကြောင်းကနေရောက်လာကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူမှုကြီးကြပ်ရေးတင်းကျပ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေတိတ်မများကြဖို့ရှင်းနေပက်ထရစ်ဝမ်ကတိုက်တွန်းလိုက်ပါတယ်သမ္မတထရမ့်ရဲ့လူမှုကြီးကြပ်ရေးအထူးအမိန့်အာဏာဟာလက်ရှိအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေရှိနေလဲဆိုတာနဲ့ပတ်သက်လို့ညော့ကဒီလူမှုကြီးကြပ်ရေးဆိုင်ရာရှေ့နေပက်ထရစ်ဝမ်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
အမေရိကန်သမ္မတထရမ့်ကသူတက်လာလာခြင်းနေ့မှာဟိုသမ္မတအထူးအမိန့်နဲ့ပေါ့နော်သူထုတ်ပြန်လိုက်တဲ့နေရာမှာလူဝင်မှုကြီးကြပ်ရေးကိစ္စအကြီးအကျယ်ကင်တွယ်မယ်အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီအမေရိကန်မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမှာရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီသမ္မတထုတ်လိုက်တဲ့ဒီကနကနောင်းကအမိန့်ကြော်ညာစာ73ခုအဲ့လူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်။အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနှိုင်တာဆိုလို့ကျွန်တော်၄ခုပဲကျွန်တော်တွေ့တယ်။ပထမဆုံးတစ်ခုကဘာလဲဆိုတော့ Bird Right Citizen လို့ Bird Right Citizen လို့ခေါ်တဲ့ဝင်ဝင်ချင်းရနိုင်တဲ့ကိုကနကနောနိုင်ငံသားဖြစ်နိုင်ခွင့်ကိုနကနောကိစ္စ။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီပချမ်းကိုဘယ်လိုပြောရမလဲဒီကန Green Card နဲ့ဝင်လာမဲ့လူတွေအပီလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတချို့ပေါ့ကနကနောကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါတော့အရန်နဲပါတယ်သူတို့ကတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှသူတို့လာတာက2023ကနကနောက January 19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့သူတို့မိသွားတဲ့တိုင်အောင်မှသူတို့ကအဲ့ဒီအတော်တည်းမှာလာနိုင်လို့ပြနိုင်မယ်ဆိုလို့ရှိရင်သူတို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးခုနကနောက်ကလူတွေနဲ့လာပြီးတော့ကွာရှစ်နေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလွတ်မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗ
ျဆရာပြောရဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer အဖွဲ့ကနေပြီးတော့ရတဲ့မမှုမှာသူတို့ရဲ့ priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလုတ်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့သမ္မတထရမ့်ကတက်လာတာက2025 January 20မှာတက်လာတယ်နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်တဲ့သဘောပဲ ဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လောက်ထားတာတော့မဟုတ်ဘူး okay အဲ့ဒါ policy လုံးဝမရှိဘူးဒါကျွန်တော်တို့ရှင်းနေရနေပြီးတော့သူတို့ရေးထားတာကိုသုံးသပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆလာတာကို
ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာတင်ပြီးတော့2021မှာဆရာနာတင်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမဲ့ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥပမာအခုဆိုရင်တက်တန်းအရင်တော့ကဒီဘိုင်ဒန်ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီထက်တိုးခွင့်ဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့သတ်မှတ်ထားတဲ့နိုင်ငံတချို့လေဥပမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိကျင်နေရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲလိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘယ်လိုဖြစ်နိုင်မလဲရှင
်အခုကနကကျွန်တော်ပြောသလိုပဲသူတို့အဓိက protest လုပ်တာကသူတို့အဓိကထားတာကဘလူးလူတွေဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတယ်လို့အဲ January 19 200023နောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရင်ရမယ်2023 January 19မတန်ခဲရောက်လာတဲ့သူကတော့ဆွဲသွားရင်ဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်တည်းရောက်လာပါတယ်လို့ပြနိုင်လို့ရှိရင်ပြန်လွတ်ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့အာ interpret ကတော့ငါကကနကနကဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှင်းနေဖွဲရနေပြီးတော့ကနကနကဆန်းစစ်ပြီးတော့ဖော်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲအဲပြောလို့ရတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူဒီပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုဟာပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ A number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ A number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို Trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေရာရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်သတ်မှတ်မလားသူတို့ကကြတော့ဘလို့ပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိသလောက်ကျွန်တော်ဖတ်သလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမရရဲ့မင်းကွန်းရဲ့ကျွန်တော်တို့ဒီဥပဒေပညာရှင်ကနေပြီးတော့အသုံးတထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခဏခဏကတယောက်လာပြီးတော့ခလုံးခွင့်လျှောက်လိုက်လို့ရှင်သူတို့ A number ဆိုတော့ထွက်လာမယ်အဲ့ဒီ A number ထွက်လာရင်သူ့အတွက်ကသူတို့ A number ထွက်တဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါပါလဲဆိုတော့နိုင်ငံရေးခလုံးလျှောက်လို့ပဲနိုင်ငံရေးခလုံးလျှောက်တယ်ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှင်ကြောက်လို့ကနကနငါကိုလျှောက်လိုက်လားအဲ့တော့အဲ့လိုမျိုးလျှောက်လို့ချင်းကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလန်နဲ့ပတ်သက်ပြီးတော့ hate convention ကနကနအမှဒီ secretary လက်မှတ်ထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလန်လျှောက်ထားတဲ့လူတွေပြန်ပြလို့မှာတော့မဟုတ်ဘူးတခုပဲရှိတာကအခု Trump သမ္မတ Trump ကနေပြီးတော့အစံလန်လျှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူ Trump ပြောတဲ့ဥစ္စာကကျွန်တော်နေဆက်နေပြီးတော့လာတဲ့လူတွေအဲ့နေဆက်လာတဲ့လူတော်များများကသူတို့မှာ CPP 1 app ဆိုတာရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွတဲ့သဘောပဲမိုင်းချင်းမပြောသလိုပေါ့ကနကနကဒီလင်းရင်နဲ့စီလာတဲ့ကဗီဇာရှိတယ်ဗီဇာရှိတော့ assignment လျှောက်ကြမယ်သူက assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာတောင်မှFBI နဲ့ CIA ကသူတို့ရဲ့နောက်ကြောင်းကိုစစ်တယ်စစ်လို့ပြီးတော့မှအားလုံးအစဉ်ပြေတော့မှသူတို့ကပေးကြတာခုနကနေဆက်လာတော့အဲ့လိုမဟုတ်တော့ပြန်အောင်ဒါကြောင့်မလို့နေဆက်လာတဲ့ဟာကိုတခါတည်းပိတ်ပင်လိုက်တဲ့သဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မဲ့လူတွေရဲ့စီးရင်ပေါ့နော်သက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့မယ်ဆိုရယ်စီးနေမှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နာမည်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးသတင်းတွေလည်းထွက်နေတော့ဆရာတို့အဲ့လိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင်းနေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မယ်ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင်
ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်အနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစင်းထဲမှာပါတဲ့လူတွေကနောက်ဆုံးကုဏ္ဏကနှောင်းကအယူခံဝင်ပြီးရှုံသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်။ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာကုဏ္ဏကနှောင်းကကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာကုဏ္ဏကနှောင်းကနောက်တစ်ခါဘာရှိသေးလဲဆိုတော့ကျွန်တော်တို့ဒီငကိုတော့ဆိုလို့ရှိရင်ခလုံးဝင်းလျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျသူတို့မှာပေးထားတဲ့ဘယ်လိုပြောမလဲ relief လို့ရှိသေးတယ်အဆိုင်လည်းမရတာတောင်မှ withholding ရှိတယ် catch ရရှိတယ်အဲ့လိုမျိုးရတဲ့လူတွေကခုနကနှောင်းကစိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခွင့်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုသူတို့ကိုတတ်တာခွင့် release ဆိုပေးထားတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရင်မှာခုနကကျွန်တော်ပြောတဲ့အပြည့်အဝပေးထားပြီးတော့အယူခံလဲမဝင်ဘူးဒီတိုင်းမနေလူတွေဆိုရင်ရမယ်ခုနကနှောင်းကနောက်တစ်ခါကဒီရာဇဝင်ကျူးလွန်လူတွေဆိုရင်ရမယ်ကြံတဲ့လူတွေကတော့ကျွန်တော်သိတော့မဆုံးမရတော့ယူဆရတယ်ခုနအဲ့လိုခုနကနှောင်းကမတ်အင်ဂျင်မန်ပြောတဲ့ခုနကနှောင်းကဒီ60ဆိုတာတော့ကျွန်တော်ရဲ့ခုနကကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောရမယ်ဆိုလို့ချင်တော့အဲ့ဒီလူတွေဖြစ်ဝလမ်းများပါတယ်ခင်ဗျာ
အဲ့တော့အခုဒီအစုလိုက်ပြုံလိုက်ပေါ့နော်ပြည်နှံတန်ပေးတယ်ဆိုတော့အခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကနိုင်ငံကလာတဲ့သူတွေအများစုအလုံးလုံးတဲ့နေရာတွေအများစုသွားလာနေရတယ်ဆိုအခုဆိုတိတ်ဆိတ်နေတယ်ဆိုတာမျိုးပေါ့နော်အဲ့ဒီမှာရှိတဲ့မျက်မြင်သက်သေတွေပေါ့နော်ဟိုဒေသခံတွေမြန်မာတွေကလည်းဟိုပြောပြကြတာရှိရဲဆိုတော့အခုနယူးယောက်လိုနေရာမျိုးမှာဥပမာမြန်မာအများစုအလုံးလုံးတဲ့နေရာတွေဒီမှာရောဒီလိုစိုးရိမ်ရမှုအနေထားပေါ့နော်ဒီရဲတွေဝင်လာဖမ်းတဲ့ဖမ်းမယ်ဆိုတဲ့စိုးရိမ်ရတဲ့အနေထားမျိုးရောရှိနိုင်မလားရှင
်ဝါတကယ်လို့ကိုလုတ်တဲ့အလုံးပါဟိုတင်တရင်ထွက်နေတယ်ကွန်တန်ကနှောင်းက unauthorized employee တွေများတယ်လို့နမထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားအလာရှိတယ်အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကကနကနောင်းကဒီတွားတဲ့နေရာကိုကိုသတိထားရမယ်တွားတဲ့အချိန်ကိုကိုသတိထားရမယ်အဲ့ဒီတွားတဲ့အချိန်ကိုသတိမထားမိဘူးတွားတဲ့နေရာကိုသတိမထားမိလို့ကျွန်တော်တို့ကန်ဒီပိုင်ချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တဲ့အလားအလာရှိတယ်ကိုယ်မှာဘာမှမရှိလို့ရှင်โอเคကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်လို့ခုနကျွန်တော်ပြောသလိုဒီလိုရောက်လာတာကJanuary လ19ရက်2023မတန်ကြီးကရောက်လာတယ်လို့ဖြစ်မယ်ဆိုလို့ရှိရင်ပါသွားပေမဲ့သူတို့ကိုရှင်းပြပြီးတော့ခုနကနှောင်းကစားဆန်ထောက်ထားတယ်ပြလို့မယ်ဆိုလို့ရှိရင်တော့လွတ်နိုင်တယ်အလားအလာရှိတယ်။ဒါပေမဲ့ကျွန်တော်ပြောလို့အားတာကြတော့ညတော့အထဲတဲ့ဝင်သွားတယ်အထဲတဲ့ဝင်သွားတယ်တန်ခမ်းမယ်။အဲဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေး complicated ဖြစ်သွားတာပါဒီဥစ္စာ
။ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်ဆုံတွေ့ဆုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်။ဥမာဟိုတာသမီးကမိဘကိုခေါ်တာမိဘကတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်။အခုဒီသမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိန့်အာဏာရအာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာဟုတ်သူတပင်ဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်စုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင
်အဲ့ဒါကိုအဲ့ကျွန်တော်ဘာလို့သွားပြီးတော့မြင်လိုက်တယ်ဆိုတော့2016 19မှာ Trump တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တမ်းမျိုးလုပ်တာအဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing ကတော့နေသွားတယ်အဲ့တော့မြန်မာနိုင်ငံကြီးလဲကျွန်တော်တိတက်လောက်ကတော့ပါမယ်လို့ယူဆပါတယ်ဘာလို့ဆိုမြန်မာနိုင်ငံကလဲအများကြီးပဲ immigrant လာတဲ့လူအများကြီးရှိကြပါတယ်အထူးသဖြင့်ကျွန်တော်တို့ကနကနှောင်းကကနကနှောင်းကဟိုအဖေအမေကနကနှောင်းကဟိုတက်ကြီးရွယ်ဟိုဒီပြီးလို့ရှိရင် retire ဖြစ်တဲ့လူတွေအဲ့လိုမျိုးခေါ်လို့ရှိရင်တော့နည်းနည်းကြာဖို့အလားအလာရှိတယ်အလို့ဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာเนาะဒါပေမဲ့အဲ့လိုဘလူးလာမကျွန်တော်မပြောတတ်ဘူးအဲကျွန်တော်ပထမဆုံးTrump first term မှာတော့ဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံကျွန်တော်ပြောတာ first term မှာတော့လူငယ်တွေဘာတွေကိုသူတလောက်မဟုတ်ဘူးပြင်ရတတ်တယ်တလောက်မဟုတ်ဘူးအငွေကြီးရှိတာတလောက်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်သူတို့အနေနဲ့ခုနပို့ပြီးတော့စစ်တယ်ပေါ့ okay စစ်တယ်စစ်တဲ့ခါကျတော့ကြာတာရှိတာပေါ့ဒါပေမဲ့ I don't know, teacher Bolivia Bagana, don't know, Patamazo, but two Patamatan no chicken, John Jovata, Bagulosi at Arao, Totara Bashide, Blue County Promos of Janomadiba.
ပါစင်မြန်မာဒီမိုကရေစီရဲ့အစွန်းနေကစီစဉ်ကိုမိုင်းညနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
UAC စနေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VUE မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/vuebemis ဖြစ်ပါတယ်
VUE American တန်ကနေ2025ခုနှစ် February လ2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line to meter 1925 30နဲ့ line meter 190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါနေပြည်တော်မှာ January 23ရက်နဲ့24ရက်နေ့တွေကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့နိုင်ငံရေးပါတီများအစုအဖွဲ့တွေဒီတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အဲ့ဒီဆွေးနွေးပွဲမှာနိုင်ငံရေးပါတီအစုအဖွဲ့ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခွင့်တောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေမှာနဲ့ဒီဆိုရှယ်မီဒီယာတွေမှာဘယ်လိုတုံ့ပြန်ဝေဖန်ကြပါသလဲစစ်မှုထမ်းဥပဒေရဲ့အကျိုးသက်ရောက်မှုတွေအကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သူနိုင်ငံကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေစစ်မှုထမ်းအရေးအတွက်တိုးမြင့်မှုတောင်းဆိုခဲ့တဲ့နိုင်ငံရေးပါတီများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာပြည်သူလူထုဟာစီးပွားရေးကြက်တဲမှုမတည်ငြိမ်မှုမလုံခြုံမှုလျှက်စစ်မီမရရှိမှုပညာသင်ယူရေးအခက်အခဲတွေကျမ်းမာရေးစောင့်ရှောက်မှုဆိုးရွားလာတဲ့အခြေအနေတွေနဲ့နေ့စဉ်နှပန်းလုံးနေကြရပါတယ်။အဲ့ဒီလိုအခက်အခဲမျိုးစုံကြုံတွေ့နေရချိန်မှာပြည်သူလူထုကိုစိတ်ပိုင်းရောရုပ်ပိုင်းပါဒုက္ခပေးနှိပ်စက်နေတာကတော့စစ်မှုထမ်းဥပဒေပဲဖြစ်ပါတယ်။စစ်ကောင်စီလက်အောက်ဌာနအသီးသီးမှာဝန်ထမ်းလုပ်နေကြတဲ့ non-CDM ဝန်ထမ်းတွေစစ်မှုထမ်းရမယ်။နိုင်ငံတော်မှာအမျိုးသားတွေအပြင်အမျိုးသမီးတွေကိုပါစစ်မှုထမ်းဖို့စီရင်စတင်ကောက်ခံနေပြီးစစ်မှုထမ်းအသက်အရွယ်အကျုံးဝင်သူတွေနိုင်ငံခြားထွက်ခွင့်ပိတ်လိုက်ပြီးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီလိုအချိန်မှာပဲစစ်မှုထမ်းအရေးအတွက်တိုးခေါ်ဖို့စစ်ကောင်စီကိုနိုင်ငံရေးပါတီတွေကတောင်းဆိုတယ်ဆိုတဲ့သတင်းတရလည်းအံ့ဩပွဲထွက်ပေါ်လာတာတွေ့ရပါတယ်။စစ်မှုထမ်းအရေးအတွက်တိုးခေါ်ရန်စစ်ကောင်စီထံနိုင်ငံရေးပါတီများတောင်းဆိုဆိုတဲ့သတင်းတစ်ပုဒ်ကိုမြန်မာနောင်းကဇန်နဝါရီ28ရက်နေ့ကဖော်ပြခဲ့ပါတယ်မြန်မာနောင်းသတင်းမှာပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်နှင့်ကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်များသည်စစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရန်စစ်ဗိုလ်ချုပ်များထံတောင်းဆိုလိုက်သည်ဟုစစ်ကောင်စီကဇန်နဝါရီ24ရက်တွင်ထုတ်ပြန်သည်နှစ်ရက်ကြာကျင်းပသည့်ထိုဆွေးနွေးပွဲ၏ဒုတိယနေ့တွင်နိုင်ငံရေးပါတီကိုယ်စားလှယ်များကအချက်6ချက်ဆွေးနွေးခဲ့ရာတွင် PDF များလက်နက်ချရေးအကြံပြုချက်များကိုလည်းစစ်ဗိုလ်ချုပ်များထံအကြံပြုခဲ့သည်ဟုစစ်ကောင်စီထုတ်ပြန်ချက်တွင်ပါဝင်သည်လို့ရေးသားဖော်ပြထားပါသည်။ဇန်နဝါရီ24ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနှင့်ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့နိုင်ငံရေးပါတီများအစုအဖွဲ့တို့တွေ့ဆုံဆွေးနွေးပွဲမှာနိုင်ငံရေးပါတီများအစုအဖွဲ့ကအခုလိုတင်ပြတောင်းဆိုခဲ့တာဖြစ်ကြောင်းနဲ့လက်ရှိနိုင်ငံရေးပါတီများအစုအဖွဲ့ရဲ့ခေါင်းဆောင်ဟာပြည်သူပါတီဥက္ကဋ္ဌဦးကုတ်ကိုကြီးဖြစ်တယ်လို့မြန်မာနောင်းသတင်းကဆိုပါတယ်ဒီသတင်းနဲ့ပတ်သက်ပြီးပြည်သူပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကစစ်မှုထမ်းတိုးမြင့်ခေါ်ယူရန်တောင်းဆိုသည်ဆိုသည့်အချက်သည်နိုင်ငံရေးပါတီအစုအဖွဲ့တစ်ခုလုံးရဲ့သဘောထားဆုံးဖြတ်ချက်မဟုတ်ကြောင်းအထွေထွေကဏ္ဍတွင်ပါတီတစ်ခုစီရဲ့တင်ပြချက်သာဖြစ်တဲ့အကြောင်းဇန်နဝါရီ26ရက်နေ့ကပြည်သူပါတီမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာညင်းဆိုခဲ့ပါတယ်စစ်ကောင်စီရဲ့ဇန်နဝါရီ25ရက်နေ့တုန်းမြမအလင်းသတင်းစာမှာတော့နိုင်ငံရေးဝါဒမှိုင်းများကြောင့်ဖြစ်ပေါ်လာသော PDF များကိုနိုင်ငံတော်ရင်ခွင်သို့ပြန်လည်ဝင်ရောက်မှုများပြားလာစေရေးအကြံပြုတင်ပြခြင်းကိစ္စရပ်များစစ်မှုထမ်းဥပဒေအရ ye do do me call ye a jambu jam ya are swinwig a jabi, deo la jadu miaga, mimiru the bora miagu, a bian lan swinwig a jadi ilu, popiat hara, do ya bare. Ugo y gongs on it, nanga ye padi mia supega. Simuda ye do do me call ye down sore, so that the rena, but the be social media re bawe, media re ma, weva moody, piena gera, do ya bare.Western News ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးဒေါက်တာအေးမောင်ပါတီနှင့်နိုင်ငံရေးပါတီများကစစ်ကောင်စီကိုအကြံပြုတိုက်တွန်းဆိုတဲ့သတင်းတစ်ပုဒ်ကိုဇန်နဝါရီ25ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကနိုင်ငံရေးပါတီတွေကပြည်သူ့ဘက်ကမဟုတ်တော့ဘူးစစ်ကောင်စီအလိုကျသွားနေရတဲ့နိုင်ငံရေးပါတီတွေဖြစ်သွားပြီ။ပုဂ္ဂိုလ်ရေးရနိုင်ငံရေးလုပ်ပါတယ်ဆိုတဲ့နာမည်ရယုံအတွက်သာပါတီထောင်ပြီးလုပ်နေကြတာ။ပြည်သူအတွက်ဘာမှလုပ်ပေးနိုင်တာမဟုတ်ဘူးစစ်မှုထမ်းဥပဒေကြောင့်လူငယ်တွေတော်တော်လေးဒုက္ခရောက်နေကြတဲ့အချိန်မှာစစ်ကောင်စီရဲ့လှုပ်ရက်ကိုထောက်ခံအားပေးချီးမွမ်းနေတာကနိုင်ငံရေးသမားတွေအဖြစ်ကနေလူသားကောင်တွေအဖြစ်မိမိကိုယ်ကိုသတ်မှတ်လိုက်တာဖြစ်ပါတယ်လို့မှတ်ချက်ပေးတဲ့အကြောင်းဖော်ပြထားပါတယ်ဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook မှာမျိုးရံအောင်သိန်းကပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့ပတ်သက်ပြီးစစ်တပ်ရဲ့ဝါဒဖြန့်မီဒီယာကိုမဆိုစလောက်လေးပြောပြီးဒီမိုကရက်တစ်မီဒီယာတွေကိုပြင်းပြင်းထန်ထန်အပြစ်တင်တယ်။ပြည်သူတွေကိုမတရားဖမ်းဆီးစစ်မှုထမ်းခိုင်းနေတာကိုမဖြစ်သင့်ဘူး၊ကန့်ကွက်ပါတယ်၊တခွန်းတောင်မပြောရဲတာပြည်သူပါတီလား။တချိန်ကလေးစားယုံကြည်ခဲ့တာတွေအတွက်စိတ်တော့မကောင်းဘူး။ကေကျုကစစ်တပ်ရဲ့အတုံးချကန်တက်တက်ဖြစ်သွားပြီလို့ရေးသားထားတာတွေ့ရပါတယ်။ဒါအပြင်မြို့ရနောင်သိန်းကဥက္ကကိုကြီးတို့မပြောခဲ့မဆွေးနွေးခဲ့ဘူးဆိုရင်စစ်ကောင်စီမီဒီယာကိုကန့်ကွက်ကြောင်းကြညာချက်ထုတ်ရမယ်။ဘာကြောင့်ကြညာချက်မထုတ်တာလဲလို့လဲမေးခွန်းထုတ်ထားပါတယ်။စစ်မှုထမ်းဥပဒေကို2024ခုနှစ်ဖေဖော်ဝါရီ10ရက်နေ့မှာစစ်ကောင်စီကအမိန့်ထုတ်ပြန်ပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအမိန့်ထုတ်ပြန်ပြီးနောက်ပိုင်းစစ်မှုထမ်းတင်တန်းအမှတ်စဉ်6အထိဖွင့်လှစ်ခဲ့တာကိုတွေ့ရပါတယ်။အမှတ်စဉ်တစ်ခုမှာစစ်တင်တန်းသား9000ခေါ်ယူမယ်လို့စစ်ကောင်စီကထုတ်ဖော်ပြောဆိုထားတာကြောင့်တင်နန်းသား4,500ခေါ်ယူထားပြီးဖြစ်ပါတယ်စစ်မှုထမ်းဥပဒေအရစစ်သားတွေစုဆောင်းရမှာအစောပိုင်းကာလတွေမှာရက်ွက်တွေလိုက်ခွဲတန်းချစုဆောင်းခဲ့တာတွေ့ရပြီမယ်လို့နောက်ပိုင်းမှာလမ်းပေါ်မှာတွေ့ရလူကိုပေါ်တာဆွဲစုဆောင်းတယ်ဆိုတဲ့သတင်းတွေလည်းမီဒီယာတွေမှာတွေ့ရပါတယ်စစ်မှုထမ်းဥပဒေကိုအကြောင်းပြုပြီးစစ်ကောင်စီဝန်ထမ်းတွေဟာပြန်ပေးဆွဲငွေညှစ်တာတွေလှုပ်ဆောင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာပြည်သူတွေကိုစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာကိုပါထိခိုက်စေရုံမကနိုင်ငံရဲ့စီးပွားရေးလုံသားရေးအင်အားနဲ့လူသားအရင်းအမြစ်တွေကိုပါထိခိုက်စေတာဖြစ်တယ်စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းအမျိုးသားတွေရောအမျိုးသမီးများပါအလုံးလုံးနိုင်တဲ့အသက်အရွယ်တွေဟာအစုလိုက်ပြုံလိုက်နိုင်ငံတွင်းကနေထွက်ခွာသွားကြတယ်အများဆုံးထွက်ခွာတာကတော့အိမ်နီးချင်းထိုင်းနိုင်ငံကိုဖြစ်တယ်ပညာတတ်တွေကျွမ်းကျင်လုံသားတွေပါနိုင်ငံရချားကိုထွက်ခွာသွားတဲ့အတွက်အုံနောက်ယူစည်းမှုကိုဖြစ်ပေါ်စေတယ်။ဒါအပြင်စစ်မှုထမ်းဥပဒေဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကျတဲကိုဖြစ်ပေါ်စေတဲ့အပြင်နေဆက်ဖြတ်ကျော်ယာစုမှုတွေနဲ့ဒေတာတွေမတည်ငြိမ်မှုတွေကိုဖြစ်ပေါ်စေတယ်လို့ East Asia Forum စာမျက်နှာမှာစိုးနန္ဒာလင်းကရေးသားထားပါဗျ။2024ဒီဇင်ဘာ17ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကလည်းပဋိပက္ခတွေနဲ့စစ်မှုထမ်းဥပဒေကြောင့်မြန်မာစီးပွားရေးအကျတဲဟာပိုကြီးမလာတယ်။လက်တလောရွှေပြောင်းအလုံးလုံးကင်မှုဖြစ်ပေါ်ရခြင်းအဓိကအကြောင်းရင်းမှာစီးပွားရေးမရေရာတဲ့အနေထားပဋိပက္ခတွေနဲ့ပြည်သူစစ်မှုထမ်းဥပဒေတို့ရဲ့အကျိုးသက်ရောက်မှုကြောင့်ဖြစ်တယ်လို့ထောက်ပြထားတာတွေ့ရပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့စစ်ကောင်စီဟာစစ်မှုထမ်းဥပဒေအရအတင်းအကျစစ်သားစုဆောင်စစ်တိုက်ခိုင်းနေပြီမယ်။စစ်မြေပြင်မှာတော့ဘာမှတိုးတက်လာတာမတွေ့ရဘူး။တိုက်ပွဲတွေဆက်တိုက်ရှုံးနေတာပါပဲစစ်ကောင်စီဟာလူငယ်တွေကိုတေရင်းတဲ့အတင်းတွန်းပို့နေသလိုဖြစ်နေတာဟာဝါနေစရာပဲလို့မှတ်ချက်ပြီးပြောကြပါတယ်ခမညာ
သ
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းမရှင်ပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့မြင်ကွင်းကျမစုများစီစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်ကနယ်မြေတွေဆုံးရှုံးထားတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေပိုတိုးပြီးတော့လှုပ်လာခဲ့ပါတယ်အသိခံရတဲ့မျိုးတွေဟာပိုပြီးတော့ခံရတာပါဒီအကြောင်းအရာကိုတော့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျမစုမှာအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
အာနာသိမ့်ပြီးနောက်ပိုင်းနိုင်ငံအနှံ့မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပေါင်း8000ကျော်လှုပ်လာခဲ့ပါတယ်ဒီပမာဏရဲ့ထက်ဝက်နီးပါးက2023ခုနှစ်အတွင်းဖြစ်ပါတယ်အကြိမ်ပေါင်း3580ထက်မနည်းရှိခဲ့တာပါစစ်စင်ရေးတစ်တုံညာနှစ်ခွန်ကြောင့်နေမြေတွေဆုံးရှုံးသွားရတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာပါတယ်အခုနှစ်ပထမလဝက်အတွင်းမှာလေကြောင်းတိုက်ခိုက်မှု159ကြိမ်ထဲမှနေရှိခဲ့ပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာရှမ်းပြည်နယ်မှာအများဆုံးဖြစ်ခဲ့ပါတယ်လေကြောင်းတိုက်ခိုက်မှု9ပုံတစ်ပုံကျော်ကိုရှမ်းပြည်နယ်မှာလှုပ်ဆောင်ခဲ့တာပါအကျဉ်းရည်အနေနဲ့1900ထက်မနည်းရှိခဲ့ပါတယ်။စကိုင်းတိုင်းကတော့ဒုတိယအများဆုံးခံခဲ့ရပြီး1300ကျိန်ထက်မနည်းရှိခဲ့တာပါ။ကယားကတတိယအများဆုံးနဲ့ချင်းကသရုတ်ထအများဆုံးဖြစ်ပါတယ်။ရန်ကုန်တိုင်းကလွဲလို့တခြားနေရာတွေမှာလေကြောင်းတိုက်ခိုက်မှုတွေခံခဲ့ရပါတယ်။စစ်ကောင်စီဟာတော်လန်ရေးအင်အားစုတွေတင်းထားတဲ့မြို့နယ်တွေကိုလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်ခဲ့ပါတယ်တော်လန်ရေးအင်အားစုတွေဟာမြို့နယ်68ခုမှာရှိတဲ့မြို့ပေါင်း92မြို့ကိုတင်းနိုင်ခဲ့ပါတယ်အာဏာသိမ်းမှုနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေရဲ့63ရာခိုင်နှုန်းကျော်ကအဲ့ဒီမြို့နယ်တွေမှာဖြစ်ခဲ့တာပါအကြိမ် 9000 ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီဟာနိုင်ငံတဝန်းကမြို့နယ်162ခုထက်မနည်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပ
ါ ISP မြန်မာရဲ့မြင်ကွင်းကျမစုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမဟိသန္တာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဆရာတော်ရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအချိန်မှန်သတင်းတွေလွှင့်ပေးလို့ကျေးဇူးအထူးတင်ရှိပါတယ်ရှင်။ဟုတ်ကဲ့အစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျွန်တော် VOA ကအပတ်စဉ်ကဏ္ဍတွေထောက်လွှင့်ပေးတဲ့နေရာမှာဒီအမျိုးသမီးကဏ္ဍ၊ကျန်းမာရေး၊အားကစား၊လူငယ်ကဏ္ဍ၊ပညာရေးဒီလိုမျိုးကဏ္ဍစုံကနေပြီးတော့အပတ်စဉ်အစီအစဉ်တွေနဲ့တင်ဆက်ပေးနေပါတယ်နော်။ဒီမှာတော်ရရှင်တယောက်ကျန်းမာရေးနဲ့ပတ်သက်ပြီးတော့မေးလာတဲ့စာကိုပြန်ကြားပေးကြပါမယ်။သူက
ကျမကအခုမှသားလေးတယောက်မီးဖွားထားတာသုံးလသားလေးပဲရှိပါသေးတယ်ကျမသားလေးကမွေးခဲ့တဲ့ကအခုထိအမေတို့ကိုမဆိုတော့ formula no more နန်းတစိုက်ကိုပဲတိုက်နေတော့စိုးကြိုးရှိမှအရန်စိုးရင်မိပါတယ်ကလေးမွေးကစားတလအထီတော့နှုတ်ရည်ကိုညှစ်ပြီးတော့တိုက်ဖြစ်သေးတယ်ဒါပေမဲ့နှစ်လလောက်ကနေနှုတ်ရည်ကညှစ်မရတော့ဘူးဖြစ်နေပါတယ်ဘလို့ပဲနှုတ်ကိုတိုက်တိုက်ကလေးကမတော်ဘူးဖြစ်နေတော့အခုတော့ဖော်မြူလာနှုတ်မုံကိုပဲပုံမှန်တိုက်ဖြစ်ပါတော့တယ်ဒီတော့ကျမလက်လန်းမိသလားဖော်မြူလာနှုတ်မုံကိုအသက်တစ်နှစ်ထိတိုက်ရမယ်တနှစ်ပြီးရင်နွားနို့နဲ့ရောတိုက်ရမယ်စသဖြင့်အမျိုးမျိုးရေးကြတာဖတ်ရပါတယ်ဒါပေမဲ့တိတ်တော်မယုံရဲဘူးဖြစ်နေပါတယ်ကျမကစီရီယံလဲလှုပ်ထားတာဆိုတော့တင့်တော်တဲ့ဆရာဝန်နဲ့တိုင်ပင်လို့လဲတိတ်ပြီးတော့အဆင်မပြေတော့ဒီမေးခွန်းလေးကို VOA ကနေတဆင့်မေးတာဖြစ်ပါတယ်ကျမတို့လိုမိခင်တွေအတွက်လဲအကျိုးရှိပါစေလို့ဆုတောင်းပါတယ်ရှင
်ဒီသောရရှင်ကနာမည်တော့သတင်းတင်ဆက်ချိန်ထပ်မပေးပါနဲ့နော်တဲ့ဟုတ်ကဲ့ပါကျမကဒီသောရရှင်ရဲ့စာကိုရလာတဲ့အခါမှာကျမတို့ရဲ့ဒီ VOA မြန်မာပိုင်းကနေပြီးအပတ်စဉ်ကျမရဲ့အစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုလှမ်းမိပါတယ်နော်ကိုဝင်းမင်းကတေချာအောင်လို့အထုကုဆရာမဒေါက်တာမြတီရာကိုလှမ်းပြီးတော့မိပါတယ်ဒေါက်တာမြတီရာဖြေချပေးထားပါတယ်ရှင
်ကျမပမောက္ခဒေါက်တာမြတီရာပါတာဖာမီရဲ့ပညာအထုကုပါပြောရမယ်ဆိုရင်နှုတ်မှုတ်တိုက်လက်စာဖြစ်နေပြီဆိုလို့ရှိရင်ဟိုတိုက်လက်စာနှုတ်မှုတ်ကိုပဲပေါ့နော်6လအထိဆက်တိုက်ပါ6လပြည့်ပြီးပြီဆိုလို့ရှိရင်တော့ဖြည့်ဆွတ်စာစလို့ရပြီပေါ့ဒါပေမဲ့6လမပြည့်ခင်နှုတ်မုံကိုတိုက်နေတဲ့အချိန်ခါမှာတော့ကျမတို့ကဖြော်တဲ့ရည်တန့်ဖို့လိုပါတယ်ဖြော်တဲ့ခွက်တို့ဇွန်းတို့ဟုတ်စတဲ့ကိရိယာတွေတန့်ဖို့လိုပါတယ်အထူးသဖြင့်လက်လက်တန့်ဖို့လိုပါတယ်နောက်တစ်ခုကအခု3လသာဖြစ်ပြီဆိုတဲ့အကြောင်းမလို့နှုတ်မုံကိုဖြော်တိုက်တဲ့အခါမှာဘူးနဲ့နှုတ်ဒီခေါင်းနဲ့တိုက်တာထဲစာလို့ရှိရင်ခွက်ဆောင်လေးနဲ့တိုက်တတ်အောင်ကျင့်ပြီးတာလိုက်လို့ရှိရင်အဲ့ဒါဒီလေတချို့သောဆူဂျူးတွေကိုနှုတ်ဒီခေါင်းကနေပြီးတော့ညှိနှွေပြီးဖြစ်နိုင်တဲ့ဆူဂျူးတွေကိုကာကွယ်နိုင်ပါတယ်ဒီနှုတ်မုံကြီးကတော့သူကလေးတွေအတွက်လုပ်ထားတယ်ဘယ်အသက်အတွက်ဘယ်အသက်အတွက်ဆိုတာကန့်တတ်ချက်လေးတွေလည်းသူတို့ကပါတဲ့အတွက်ကြောင့်မလို့အဲ့ဒီနှုတ်မုံကတော့ဒီနွားနှုတ်တို့စိတ်နှုတ်တို့ရဲ့စာလို့ရှိလို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်နွားနှုတ်စိတ်နှုတ်ကဒီနွားကလေးအတွက်နွားအမေကထုတ်ပေးထားတာပါအဲ့ဒီကမှပါတဲ့ဓာတ်သဘာဝချင်းအပြင်ဟာမတူတဲ့အတွက်ကြောင့်မလို့ကလေးတွေမှာ allergy ဖြစ်တတ်ပါတယ်6လပြည်တာနဲ့ဖြည့်ဆွတ်စာကိုကျွေးပါအဲ့လိုဖြည့်ဆွတ်စာတွေကျွေးလိုက်တဲ့အခါမှာဒီနှုတ်မုံရောဖြတ်လိုက်ရမှာလားဆိုတဲ့အခါကျတော့မဖြတ်ဘဲနဲ့ဆက်တိုက်ခြင်းလေအမေနှုတ်ဆိုရင်တော့နှစ်သားထိတိုက်ပါတယ်ဖြည့်ဆွတ်စာလည်းကျွေးတယ်အမေနှုတ်လည်းတိုက်တယ်ပေါ့
ဟုတ်ကဲ့ပါဒေါက်တာမြတီတာဖြည့်ကြပေးသွားတာဒီသွားရှင်နားထောင်ရမယ်ထင်ပါတယ်เนาะကျေးဇူးတင်ပါတယ
်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သွားရှင်တွေတုံ့ပြန်ရေးသားလာကြတဲ့စာတွေကိုလည်း VOA ကအမြဲတမ်းဖော်ပြပေးနေပါတယ်เนาะဒီထက်မှပေးခဲ့တဲ့သတင်းဘက်ကထုတ်လွှင့်ပေးတဲ့ပြင်ပဆောင်းမရှင်ဦးအောင်ခင်ရဲ့မြမရေးဆွေးနွေးခန်းချင်းပြည်တမိုင်းကြောင်းအစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သရရှင်တွေမှာတစ်ယောက်ကတော့ History of PDF မသိတဲ့သူတွေက PDF မင်းတန်နဲ့ချင်းကြီးတော်သုံးဝက်ကို blame နေကြတာမြင်တော့ကြိတ်ရည်မိတယ်လို့ရေးလာပါတယ်။နောက်ထပ်တစ်ယောက်ကလည်းတရင်မတွေမတင်ပါနဲ့တဲ့အစိတ်ဖြစ်ပါတယ်လို့ဆိုလာတာပါ။နောက်သရရှင်တစ်ယောက်ကတော့တာဝန်ငယ် Editor တို့လိုလိမ့်မှုပြီးတော့ email ရေးပို့လာပါတယ်
။ပထမဦးစွာဒီစာကိုရေးရတာစိတ်မကောင်းပါဘူး။ကျွန်တော်ဟာချင်းမျိုးသားတူဖြစ်ပြီးတော့လက်ရှိချင်းပြည်အခင်းချင်းကိုလည်းသူတေသနာပြုစုနေသူတို့ဖြစ်ပါတယ်လူကြီးမင်းတို့သတင်းဌာနကနေဒီကနေ့2025ဇန်နဝါရီ30ရက်ကတင်ဆက်တဲ့ရုပ်သံဆောင်းပါးပါဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ချင်းပြည်အနာဂတ်ဆိုတဲ့ဆောင်းပါးပါထုံလွှင့်ချက်များကလက်ရှိချင်းပြည်တွင်ရှိလက်နက်ကိုင်ဖွဲ့စည်းများရဲ့ဗကတိအခြေအနေနဲ့များစွာကွာဟနေတဲ့အပြင်ချင်းပြည်တော်လှန်ရေးအစုအဖွဲ့များအပေါ်အထင်မြင်သေးစေနိုင်တဲ့အခြေအနေအထိတည်ရောက်မှုရှိနေတဲ့အတွက်ပြန်လည်သုံးသပ်ပေးစီလိုပါတယ်ခင်ဗျာ
VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုပေါ်မှာသရရှင်ရေးလာကြတဲ့ထဲကတချို့ကိုဖော်ပြပေးခဲ့တာပါနော်ဒီလိုမျိုးသရရှင်ရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးတော့ဆောင်းမရှင်ဦးအောင်ခင်ကလည်းစာပြန်ရေးလာတာဖော်ပြပေးကြပါလိမ့
်ချင်းပြည်နယ်နဲ့ချင်းသမိုင်းအကြောင်းကျွန်တော်ရေးထားတဲ့အတန်လွှင့်ဆောင်းပါးကိုဝေဖန်သူတွေမကျင်တတ်သူတွေနဲ့ဒေါသထွက်သူတွေအတော်များများရှိနေတာတွေ့ရလို့ပြန်စာရေးလိုက်ပါတယ်ချင်းတိုင်းသားတွေဟာနိုင်ငံရေးကိုအလွန်စိတ်ဝင်စားကြကြောင်းဒီဝေဖန်ချက်တွေကတက်တည်ပြနေပါတယ်။နိုင်ငံရေးစိတ်ဝင်စားတာဟာတိုးတက်တဲ့အမျိုးသားရေးလက္ခဏာပါပဲ။သောရရှင်ရဲ့တုတ်ပြန်ချက်တွေဟာတကြောင်တကာတာတရွာတပုတ်ဆန်းဆိုတဲ့မြမစကပုံကိုရောင်မြန်ဟန့်နေပါတယ်။တယောက်တစ်မျိုးမယိုးနိုင်အောင်ကွဲပြားခြားနားနေတာတွေ့ရပါတယ်။ပ ထမဦးစွာကျွန်တော်ရဲ့သတင်းသုံးသပ်ချက်အကြောင်းကိုပြောပြရစေ VOA မှာအတန်လှင့်ဖို့ကျွန်တော်ရတဲ့အချိန်က5မိနစ်သာရှိတာမို့ဘယ်ပေါင်းစုံတင်ပြဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲဒါကြောင့်အီယာဝတီလိုဝိုင်းရင်သတင်းစာဆောင်တွေကထုတ်တဲ့သတင်းကိုသာသုံးပါတယ်သူတို့သုံးတဲ့သတင်းအချက်လက်ကိုစစ်ဆေးချိန်မရှိပါဘူးတွေးဆမေးမြန်းဖို့လည်းအချိန်မရှိပါဘူးဒါကိုကျွန်တော်အားနည်းချက်လို့ပြောနိုင်ပါတယ်ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့စန့်ကျင်ဘက်အုပ်စုတွေဆွေးနွေးညှိနှိုင်းရေးသာဖြစ်ပါတယ်မိမိမကြိုက်တာကိုဓမ္မထိတ်ထန်ကြကြလေ့လာနိုင်ရင်အကျိုးရှိပါတယ်ဥရောပဒီမိုကရေစီခရီးမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါတယ်အသိဉာဏ်ကင်းမဲ့မှုနဲ့ယုံကြည်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့18ရာစုဥရောပပညာရှင်တစုရဲ့သုံးသပ်ချက်ဟာအခုအချိန်ထိမှန်နေတုံးပါပဲအတွေးခေါ်အသည့်အစမ်းနဲ့ကြံစားချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေသေလိုရပ်တန့်နေတဲ့အတွေးခေါ်ကိုအပြင်လူကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။အငင်းပွားနေလို့အပြေထွက်လာမှာမဟုတ်ပါဘူး။ပြည်내သူပြည်내သားအားလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်ကိုပုံဖော်နိုင်စွမ်းရှိဖို့လိုအပ်ပါတယ်။ဆရာနာရှင်ခင်မှာဝလုံးကောင်းတဲ့လာတာပြီးကိုငချင်ကိုချင်တဲ့ဝါရဖြန့်တလေနှစ်ပေါင်းများစွာလွှမ်းမိုးခဲ့တာကြောင့်အခုခေတ်မှာနိုင်ငံရေးစိတ်ဝင်စားသူတွေကလွတ်လပ်စွာယထာဘူရကြကြလေးလာရင်သုံးသပ်နိုင်ရင်အကျိုးရှိမယ်လို့ထင်ပါတယ်ခင်ဗျာ
သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်အားလုံးပုံမှန်ကောင်းမှုအဆင်ပြေတဲ့နေ့ရက်ဒီအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ကဘာလွားထူးထူးခြားခြားသတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါရေအောင်မြုပ်ထားတဲ့အလုံးပိတ်အခန်းတစ်ခုထဲမှာရပ်ပေါင်း120ကျားနေခဲ့တဲ့ဂျာမန်လေကြောင်းအင်ဂျင်နီယာတဦးဟာရက်အကြဆုံးရောက်အခန်းထဲမှာနေတဲ့ဂင်းနစ်ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်မှာရှိတဲ့ Massachusetts ညီပညာတက္ကသိုလ် MIT ကပေါင်းမမုံကူးပေးနိုင်တဲ့အဆင့်မြင့်ဆက်ရုပ်ပိုးကောင်လေးတစ်မျိုးကိုတီထွင်လိုက်ပါတယ်ဒီလိုကဘာလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့နဲ့မမသစင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပနားမနိုင်ငံကမ်းခြေနားမှာရေအောင်မြုပ်ထားတဲ့အလုံးပိတ်အခန်းတစ်ခုထဲမှာရပ်ပေါင်း120ကျားနေခဲ့တဲ့ German Agatha Engineer 2ဟာရက်အကြဆုံးရေအောင်ခန်းထဲမှာနေတဲ့ Guinness ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ် က်59နှစ်အရွယ်ယူရီကာခေါခာပေ320ပတ်လည်ရှိတဲ့သူ့ရဲ့ရေရောက်ကအခန်းထဲမှာနေခဲ့တာဖြစ်ပြီးတော့အဲ့ဒီဟာထွက်လာတာကို Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကအတည်ပြုပေးခဲ့ပါတယ်American နိုင်ငံသား Joseph Dituri တင်ထားတဲ့အရင်စံချိန်ဖြစ်တဲ့ရေအောက်ကအိမ်လေးတစ်လုံးထဲမှာရပောင်းတရာနေခဲ့တဲ့စံချိန်ကိုသူကချိုးလိုက်နိုင်တာပါ။ Hawk ရဲ့အလုံးပိတ်အခန်းလေးကိုရေအောက်36ပြီမှာထားခဲ့တာဖြစ်ပြီးသူ့အခန်းအပေါက်ကနေပြီးတော့ပင်လယ်ပြင်ကိုကြည့်တဲ့အခါမှာတိတ်ဆိတ်ငြိမ်သက်ပြီးတော့မှောင်လာတာနဲ့ပင်လယ်ထဲအယောင်တောက်တာတွေကိုလည်းမြင်ခဲ့ရတယ်လို့ပြောပါရယ်။သူ့ရဲ့အခန်းထဲမှာအေးရအိမ်သာ TV ကွန်ပျူတာနဲ့အင်တာနက်ပါရတဲ့အပြင်လက်ချင်ငန်းလုပ်ဖို့အတွက်စပိန်တစ်စီးလည်းပါဝင်ပါတယ်။အပေါ်ဘက်မှာတော့သူ့ကိုစောင့်ကြည့်ဖို့အခန်းတစ်ခုကိုပိုက်လုံးနဲ့တွဲဆက်ထားပြီးတော့အစားအသောက်နဲ့ဧည့်သည်တွေကိုလက်ခံနိုင်ပါတယ်။ရေအောက်မှာရှိတဲ့သူ့ရဲ့အခန်းမှာကင်မရာ၄လုံးတပ်ဆင်ထားပြီးသူ့ရဲ့နေစဉ်လှုပ်ရှားမှုတွေစိတ်ကျမ်းမာရေးနဲ့သူ့ရေပေါ်ကိုတက်မလာဘူးဆိုတာကိုပြသဖို့အတွက်တက်တည်လည်းဖြစ်ပါတယ်။အခုလိုနေထိုင်ရတဲ့ရည်ရွယ်ချက်ကလူသားတွေအနေနဲ့ရေအောက်မှာလည်းအမြဲတမ်းနေနိုင်တယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့ခေါခပြောပါရဲ့ရှင
်။ American ပြည်တော်စု Massachusetts ပြည်နယ်မှာရှိတဲ့ Massachusetts နည်းပညာတက်သို့ MIT ကပန်းဝင်းမုံကူးပေးနိုင်တဲ့အစင်းမြင့်ဆက်ရုပ်ပိုးကောင်လေးတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဆက်ရုပ်ပိုးကောင်ဟာဆက်ကူညက်တဲ့ကလစ်လေးတွေထပ်ပိုပေါ့ပါပြီးပန်းပွင့်နေတဲ့အရွက်တွေပေါ်မှာကူးတန်းသွားလာပြီးဝင်းမုံကူးပေးနိုင်တာပါ။အရင်တုန်းကထုတ်လုပ်ခဲ့တဲ့ဆက်ရုပ်တွေထက်အစတရာပိုကြာကြာပြန်တန်းနိုင်ပါတယ်။ဖန်လုံအိမ်အခန်းအတွင်းဒေါင်းလိုက်စိုက်ပျိုးရေးဝိမုံကူးတဲ့ကိစ္စမှာဒီနည်းပညာနဲ့ကူညီနိုင်တာကြောင့်အစာအသောက်ထုတ်လုပ်မှုကိုအစာပေါင်းများစွာတိုးစေမှာပါ။ဒီဆက်ရုပ်ပိုးကောင်လေးဟာလုံသားပြားတွေကိုအစာထုတ်ဖို့မဟုတ်ပေမဲ့လည်းအခန်းတွင်းစိုက်ပျိုးမှုတွေမှာဘေးကင်းလုံခြုံရေးအရာသို့မဟုတ်ပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကြောင့်လုံသားပြားတွေကိုမသုံးနိုင်တဲ့အခါမှာသုံးဖို့ဖြစ်တယ်လို့ဒီတီထွင်မှုကိုပူးတွဲဥဆောင်နေတဲ့စူဟာကင်ကပြောပါရယ်ပြားတွေကိုလက်ရှိမှာမရှင်နိုင်သေးပေမဲ့လည်းပန်းတစ်ခုနဲ့တစ်ခုခုံကူးတဲ့အခါမှာပိုပြီးတိကျလာအောင်ပိုပြီးကြာကြာပြန်တန်းနိုင်အောင်ကြိုးပမ်းနေတယ်လို့တီထွင်သူအဖွဲ့ကပြောပါရယ်ခင်ဗျာ
American ပြည်တော်စုညို့မြို့မှာတော့ကုမွေးထားတဲ့ခွေးလေးတွေအင်မွေးတိတ်ဆန်လေးတွေနေမကောင်းဖြစ်ရင်ပိုင်ရှင်ဖြစ်သူကသူတို့ကိုစောင့်ရှောက်ဖို့အတွက်လာစာနဲ့စီကွင်ယူနိုင်မှုဥပဒေကြမ်းတစ်ခုကိုမြို့ကောင်စီဝင်ရှွန်အေဘရူးကတင်သွင်းလိုက်ပါတယ်။ဒီလာစာနဲ့စီကွင်ဟာခွင့်ရထပ်ပေးဖို့မဟုတ်ပဲညို့ပြည်နယ်ကခွင့်ပြုထားတဲ့ခွင့်နေထဲမှာပါဝင်မယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါတယ်။ညို့ပြည်နယ်မှာဝန်ထမ်းတရားနဲ့အထက်ကုမ္ပဏီတွေကိုတစ်နှစ်ကိုစီကွင်ခွင့်ရပေးဖို့ပြဋ္ဌာန်းထားပြီးတော့ဝန်ထမ်းတရားအောက်ရှိတဲ့ကုမ္ပဏီတွေကိုတော့တစ်နှစ်မှာစီကွင်9ရပေးဖို့ပြဋ္ဌာန်းထားတာပါ။အိမ်မွေးတရိတ်ဆန်လေးတွေရဲ့ကျန်းမာရေးဟာလည်းပိုင်ရှင်တွေရဲ့ကျန်းမာရေးနဲ့သက်ဆိုင်တဲ့အတွက်အခုလိုခွင့်ရပြောင်းပေးဖို့လှုံ့ဆော်ရတာဖြစ်တယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါရယ်အခုလိုဥပဒေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကတင်သွင်းခဲ့တာဖြစ်ပြီးကြားနာပွဲကျင်းပရအောင်မှာပါကြားနာပွဲပြီးရင်တော့မဲခွဲဆုံးဖြတ်ရမှာပါမဲခွဲလို့အတည်ပြုပြီးရင်တော့အိမ်မွေးတရိတ်ဆန်တွေအတွက်ပိုင်ရှင်ကိုစေဝင်ပေးတာဟာမြို့လူမျိုးကြီးအတွက်ပထမဦးဆုံးဖြစ်မှာပါရှင်
သူကြဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်နဲ့မမြသတင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံပေါ်ဆယ်ရာခိုင်နှုန်းလာမယ့်အင်္ဂါနေ့ကစကောက်ခံမဲ့အမေကိုအမေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မနေ့စနေနေ့ကလက်မှတ်ထိုးလိုက်တဲ့အကြောင်းသမ္မတအင်ဂျီရောကပြောလိုက်ပါတယ်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကတော့အမေရိကန်သွင်းကုန်တွေကိုအခွန်တိုးကောက်ပြီးလက်တုံ့ပြန်မယ်အကြောင်းမနေ့ကပဲကြေညာလိုက်ကြတာပါတရုတ်နိုင်ငံကတော့အမေရိကန်ရဲ့လုပ်ရည်ဟာနိုင်ငံကကုန်သွယ်ရေးစီးပင်းစည်းကမ်းတွေကိုအပြင်းအထန်ချိုးဖောက်ရအောင်ကြောင်းပြောဆိုလိုက်ပေမဲ့ပုံမှန်လင်းလင်းဆွေးနွေးဖို့လည်းတိုက်တွန်းခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံရမှာအီရန်ပေါ်တန်ပြန်တာအာရဗ်နိုင်ငံတွေနဲ့တတ်တမန်ဆက်ဆံရေးတိုးချဲ့ရတဲ့အတူဟာမတ်စ်တွေပေါ်အောင်ပွဲနဲ့ပတ်သက်လို့ဆွေးနွေးသွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးညင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစီသူဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်view american အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line meter 16 kHz 5453ည line meter 25 kHz 7183ည line meter 30 kHz 9963ညနဲ့ line meter 190 kHz 7505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် ဗီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေ။ကျွန်တော်ရန်နိုင်ပါ
This program has come to you.